စားသောက်ကုန်ထုတ်ပိုးပြင်ဆင်ရေးလုပ်ငန်းသုံးဓာတုပစ္စည်း3600ကျော်ကိုလူတွေရဲ့ခန္ဓာကိုယ်ထဲမှာတွေ့ရှိရပြီးတချို့ကကျန်းမာရေးအန္တရာယ်ရှိပါတယ်လို့အင်္ဂါနေ့မှာထွက်လာတဲ့လေ့လာချက်တစ်ခုကပြောလိုက်ပါတယ်။အဒီပစ္စည်းတွေတဲကဓာတုပစ္စည်း100ဝန်းကျင်ဟာလူတွေရဲ့ကျန်းမာရေးအတွက်အကြီးအကျယ်ရတမအေးစရာဖြစ်တယ်လို့ဆွစ်ဇာလန်နိုင်ငံဇူရစ်မြို့အခြေစိုက် Food Packaging Forum Foundation ကဦးစီးလေ့လာသူ Biagit Juki ကပြောပါတယ်။အဒီအန္တရာယ်ဓာတုပစ္စည်းတချို့ကိုပိတ်ပင်ထားပြီးဖြစ်ပေမဲ့ကျန်တဲ့ဓာတုပစ္စည်းတွေရဲ့ခန္ဓာကိုယ်ပေါ်သက်ရောက်မှုကိုတော့မသိကြရသေးပါဘူး။ထုတ်ပိုးပစ္စည်းတွေဖြစ်ကြတဲ့ plastic စက္ကူဖန်တတုနဲ့တခြားပစ္စည်းတွေကဓာတုပစ္စည်းတွေဟာအစာအသောက်ထဲကိုရောက်သွားနိုင်ပါတယ်။အဲဒီလိုဓာတုပစ္စည်းပေါင်း4000ကိုသူ့သိသိတွေကစည်ရင်ပြည့်စုံထားပြီးလည်းဖြစ်ပါတယ်။အဲဒီဓာတုပစ္စည်းတွေဟာထုတ်လို့ရဖြစ်စဉ်ကလည်းလာနိုင်သလိုမိဖို့အကြောင်းတွေကလည်းလာနိုင်ပါတယ်။ဒေါက်တာပီအာခစ်တဲ့အဖွဲ့ဟာဒီလေ့လာချက်ကိုစခဲ့ရမှာဓာတုပစ္စည်းရာခနန်းတွေးဖို့မျှော်လင့်ထားခဲ့ကြပေမဲ့ထောက်ခံတွေ့ရှိလိုက်ရတဲ့အတွက်အားအားသင့်ရဲ့ကြောင်းလည်းပြောပါတယ်အစားအသောက်တွေကိုထုတ်ပိုးပစ္စည်းတွေနဲ့အပူမပေးမိဖို့သတိပေးလိုက်ပါတယ်ခင်ဗျာ